NLD လူငယ်တွေကဥဆောင်ဖွင့်လှစ်ထားတဲ့ရန်ကုန်တိုင်းတောင်ငကုံမြို့နယ်က HIV AIDS လူမှုစောင့်ရှောက်ရေးဂေဟာကိုဒီနေ့မနေ့ပိုင်းမှာအကယ်ဒမီရုပ်ရှင်သရုပ်ဆောင်လေးဖြစ်နာရေးကူညီမှုအသင်းဥက္ကဋ္ဌလည်းဖြစ်တဲ့ဦးကျော်သူနဲ့တခြားအမှုပညာသည်တွေတွားရောက်အားပေးခဲ့ကြပါတယ်။အခုလိုထင်ရှားတဲ့အမှုပညာသည်တွေမမျှော်လင့်ပဲရောက်လာတာကြောင့်လူနာတွေအံ့အားသင့်ဝမ်းမြောက်ခဲ့ကြသလိုအမှုပညာရှင်တွေဘက်ကလည်းလူသားချင်းစာနာတဲ့စိတ်နဲ့သူတို့ကိုနှွေးထွေးလုံခြုံတဲ့နေရာမှာပဲဆက်ပြီးနေစေခြင်းတဲ့အကြောင်းကိုပြောဆိုခဲ့ကြတယ်လို့သိရပါတယ်။ဒီအကြောင်းပြည်စုံကိုတော့ Time Site သတင်းတော့ကိုမိုးစောကပြောပြပေးပါအောင်ရှင
်။ဟုတ်ကဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမတ်ဖြူဖြူတင်းတဲ့လူငယ်တွေဥဆောင်ဖွင့်လှစ်ထားတဲ့တောင်တကုံမြို့နယ်က HIV AIDS လူမှုစောင့်ရှောက်ရေးဂေယာကိုဒေါန်ဆန်းစုကြည်တွားရောက်တွေ့ဆုံပြီးတဲ့နောက်တည့်ရက်မှာအာနာပိုင်တွေကပြောင်းရွှေ့ဖို့စီစဉ်လာတာဖြစ်ပါတယ်။လူမှုစောင့်ရှောက်ရေးဂေယာကလူနာတွေကတော့တခြားနေရာကိုပြောင်းရွှေ့ရရင် ARTC ပုံမှန်မရမှာနဲ့လုံလောက်တဲ့ကျန်းမာရေးကူညီစောင့်ရှောက်မှုမရမှာဆိုတာကြောင့်မပြောင်းရွှေ့လိုကြပါဘူး။ဒီကနေ့မနက်မှာတော့ရွှေပြောင်းခိုင်းတာကြောင့်စိတ်ဒုက္ခရောက်နေတဲ့လူနာတွေကိုအမှုပညာရှင်တွေစုပေါင်းပြီးတွားရောက်တွေ့ဆုံအားပေးခဲ့တယ်လို့ရုပ်ရှင်သရုပ်ဆောင်ကျော်သူကအခုလိုပြောပါဗျ။
ကျွန်တော်ဒီကရသွားတာကျွန်တော်တနီရွှေစည်းခွက်ရဲ့ဆရာမတော်သားမြင့်အောင်ရဲ့ကျွန်တော်အပင်အဲလူတချို့ပါတယ်နောက်အနက်ကရဲ့စန္ဒာဝင်းရဲ့အစိုးပိုင်းကပေါ့လေပြောကြားပေါက်တို့လင်းနေရရဲ့နောက်မင်းထင်ကိုကိုကြီးရဲ့ဟိုတိုက်တာမင်းထင်ကိုကိုကြီးရဲ့ဟောကြပါကျွန်တော်ကတံပေါက်သမင်းသွားကြွေတယ်ရေခဲမုတ်နဲ့တံပေါက်သမင်းရဲ့နောက်ကျွန်တော်အဝတ်စားအနက်ကဆိုရင်သူအဝတ်စားတွေလှူတယ်ကျွန်တော်တီရှပ်တွေလှူတယ်နောက်ဒီမျိုးရွှေပေါက်ပင်ဆရာတော်ကြီးရဲ့ဒီမှာလုပ်ခဲ့တဲ့ဒီပန်းပေါင်းဖျားတစုကျွန်တော်လှူခဲ့တယ်နောက်ဆရာတော်ကြီးရဲ့ကျင့်စဉ်တွေအဲ့ဒါတွေကျွန်တော်လှူခဲ့တယ
်ရန်ကုန်နိုင်ရေးကူညီမှုအသင်းရဲ့ဥက္ကဋ္ဌဖြစ်တဲ့ရုပ်ရှင်တရုပ်ဆောင်ကျော်သူက HIV AIDS ဖြစ်နေသူတွေကိုလူသားချင်းစာနာစိတ်နဲ့သူတို့အတွက်နှွေးထွေးတဲ့နေရာမှာပဲဆက်နေစေခြင်းတယ်လို့အခုလိုပြောပါတယ
်။မှန်ပါတော့ဒါလူသားတွေအတွက်ပေါ့လေ။ဒါလူသားတွေအတွက်လိုက်တာရွေးရမယ်။ကျင့်ဝတ်တွေတော့လူသားဆန်ဆန်ကျင့်ကြံဒီစီဘာရောဒီ HIV လူနာတွေကလည်းကျွန်တော်တို့လူသားတွေဖြစ်တဲ့ကျွန်တော်တို့နိုင်ငံကြီးကနေလို့အသိဉာဏ်မှာဆိုရင်ကျွန်တော်တို့တကြိုပေးရတာလူပေါင်းစုံပဲတကြိုပေးရတယ်။မှန်လား။ဟိုချုပ်ကြီးရေးဆုံးတဲ့ဆိုလည်းကျွန်တော်တို့တကြိုပေးရတယ်။နိုင်ငံရေးသမားတွေဆုံးတဲ့ဆိုလည်းကျွန်တော်တို့တကြိုပေးရတယ်။ဒိုနီတူစာဘာသာမျိုးစုံတို့လူမျိုးပေါင်းစုံစင်ရချမ်းသာမျိုးကျွန်တော်တို့တကြိုပေးရတယ်။အော်ဒါကျွန်တော်ကလူသားတယောက်အနေနဲ့သတ်မှတ်ပြီးတော့ကျွန်တော်ကကြိုပေးရတာအခုတော့မတ်ဖြူသင်းတို့ဒီ HIV ရောဂါတွေဆိုတာလေဒါလူသားတွေပဲအော်လူသားတွေတကူကျွန်တော်ကပြည်သူဆောင်ရှောက်ကိုလာရေးကြည့်တယ်အော်သူတို့တွေးချွေးတဲ့နေရာလေးမှာသူတို့စိတ်ချမ်းသာကိုချမ်းသာနဲ့နေသွားဖို့ကရေးကြည့်တယ်သူတို့တွေးချွေးတဲ့နေရာမှာပဲနေစေချင်တယ်ဒါကျွန်တော်ရဲ့ဆန္ဒပဲ
HIV AIDS လူမှုဆောင်ရှောက်ရေးဂေယာကိုတွားရောက်ခဲ့တဲ့အစိုးရအ내ကကလည်းသူတွေးကြုံခံစားရတာကိုအခုလိုပြောပါတယ်
တို့ကအားတင်အရင်ပြောကြတာပေါ့နော်ကျွန်တော်ဒီလိုမျိုးအမှုပညာရှင်အနေနဲ့အဲ့လိုမျိုးသူတို့ဘက်ကနေရက်တီပေးပြီးတော့ပြည်သူပြည်သားအနေနဲ့သူတို့ကရက်တီပေးဆိုတာသူတို့လည်းအားကျတာပေါ့ရှားလာတဲ့တခုကတော့သူတို့ကတော့ဒီနေရာမှာသူတို့ဟိုဆက်နေရှင်လဲဆိုတာလည်းကျွန်တော်ကြားလာတယ်နဲ့ကျွန်တော်ကတော့ you know သူတို့ကတိုင်းတစ်ပါးကလူတွေမှမဟုတ်တာဟိုတိုင်းပြည်သူပြည်သားတွေပဲနောက်တစ်ခုကသူတို့ဖက်ရောက်နေတဲ့လူတွေပဲယောဂါတွေပဲဒီလိုမျိုးကျွန်တော်မြင်ပါတယ်ပြီးတော့ဒါရီအကောင်လုံးကလည်းကျွန်တော်လူသားချင်းစာနာပေးဆိတ်ရှိတယ်ဆိုရင်ဒါရီမလုပ်သင့်ဘူးလို့ကျွန်တော်မြင်ပ
ါတယ် HIV AIDS လူမှုစောင့်ရှောက်ရေးဂေယာမှာကျန်းမာရေးစောင့်ရှောက်မှုခံယူနေသူတယောက်ကတော့အခုလိုဒုက္ခရောက်နေချိန်မှာအမှုပညာရှင်တွေလာရောက်တဲ့အတွက်သူတို့တွေအားလုံးဝမ်းမြောက်နေကြောင်းပြောပါတယ
်ကျွန်တော်ပြောင်းရွှေ့ရမယ်ဆိုတဲ့ဒီမှာလူသားတွေစိတ်ဆင်းရဲနေလေဒုက္ခရောက်နေချိန်မှာဒါရီကပုံပြီးဝမ်းသာတာပါလားနော်ဒီလိုလေလူမျိုးရဲ့အတင်းတစ်ခုကနေပြီးတော့လာပြီးတော့သူတို့ပူပေါင်းပြီးတော့ဗောနော်တကယ်ကဝိုင်းဝန်းချင်ရှင်းမယ်ဆိုတော့ကျွန်တော်ပြောသွားပါတယ်ဒါကြောင့်မို့အားရှိရပါလားလူငါတွေအကုန်လုံးက
အခုခါမှာတော့မြန်မာပြည်အနှံ့ကလာရောက်ပြီး HIV AIDS အတွက်ကျန်းမာရေးစောင့်ရှောက်မှုခံယူနေသူတွေကိုဒီဂေဟာမှာဆက်လက်နေထိုင်ဖို့အတွက်အာဏာပိုင်တွေဘက်ကအစည်းအဝေးထပ်မံထုတ်မပေးတော့ပါဘူးဒီလိုထုတ်မပေးတာဟာရက်ွက်အတွင်းကတိုင်ကြားတာကြောင့်ဖြစ်တယ်လို့အာဏာပိုင်တွေကအကြောင်းပြပြီးတကီတကအစိုးရဖွင့်ထားတဲ့ဂေဟာကိုပြောင်းရွှေ့ဖို့အတွက်ဆွေးနွေးထားပေမဲ့လူနာတွေကတော့မသွားလို့ကြဘူးလို့သိရပါတယ်။ဒီလ25ရက်နေ့အထိတောင်တကုံကဂေဟာမှာလူနာတွေဆက်လက်နေထိုင်မယ်ဆိုရင်တော့အရေးယူမယ်လို့အာဏာပိုင်တွေဘက်ကပြောဆိုထားတာဖြစ်ပါတယ်။